ရှိမှာခင်ဗျာမြန်မာနိုင်ငံစစ်အစိုးရပေါ်ကမ္ဘာနိုင်ငံအများအပြားကနေပြီးတနည်းတခြားဖိအားတွေတိုးတိုးလာတာအခုဆိုလို့ရှိရင်မကြုံစဘူးပဲတော်တော်ကိုများနေပါပြီပြီးခဲ့တဲ့ရက်ပိုင်းတွေမှာဆိုလို့ရှိရင်ကုလသမဂ္ဂအတွင်းမှုချုပ်မစ္စတာဘန်ကီမွန်ကိုတိုင်ပဲထိုင်းနိုင်ငံဘန်ကောက်မြို့မှာရောက်ရှိနေတဲ့သတင်းတော်တွေနဲ့တွေ့ဆုံတဲ့အခါမှာတကဘာလုံးကစောင့်ကြည့်နေတာဟာကြာလာပြီစိတ်မရှိကြတော့ဘူးဆိုတဲ့စကားပြောသွားတာကိုသောတာရှင်များမှတ်မိကြပါပါအဲ့ဒီကြားထဲမှာပဲအမေရိကန်သမ္မတဂရောမစ္စစ်လော်ရာဘုရှ်ကလည်းပဲမြန်မာနိုင်ငံကိုသွားရောက်ခဲ့တဲ့ကုလသမဂ္ဂအထူးကိုယ်စားလှယ်မစ္စတာအီဘရာဟင်ဂမ်ဘရီကိုတွေ့ဆုံပြီးတော့ဒီမြမအရေးမှာကုလသမဂ္ဂရဲ့အခမ်းကဏ္ဍဘယ်လိုပဲပုံတိုးမြင့်ဆောင်ရွက်ဖို့လိုအပ်နေတယ်ဆိုတာတွေကိုဆွေးနွေးပြောကြားခဲ့တယ်လို့လည်းကျွန်တော်တို့အားလုံးကြားခဲ့ကြပါတယ်အကူလာသမက်ကအတွင်မှုချုပ်မစ္စတာဘန်ကီမွန်ကလည်းကုလသမက်ကဒီဌာနချုပ်မှာနိုင်ငံပေါင်း14နိုင်ငံကကိုယ်စားလှယ်ပါဝင်ကြတဲ့ဒီမြန်မာနိုင်ငံဆိုင်ရာမိတ်ဆွေများအဖွဲ့ဆိုတာနဲ့တွေ့ဆုံပြီးတော့မြန်မာအရေးကိုဘယ်လိုပဲပုံညှိနှိုင်းကင်တွယ်သင့်တယ်ဆိုတာတွေကိုဆွေးနွေးခဲ့တယ်လို့လည်းကြားသိရပါတယ်အခုပြီးခဲ့တဲ့တောက်ကြံနေ့ကတခါအမေရိကန်နိုင်ငံခြားရေးဝန်ကြီး Mrs. Condoleezza Rice ကအမေရိကန်အစိုးရအနေနဲ့ဆက်လက်ပြီးတော့ဒီမြန်မာနိုင်ငံမှာဒီမိုကရေစီပေါ်ဆောင်ရေးအတွက်ဖိအားပေးသွားမယ်ကုလသမဂ္ဂလုံခြုံရေးကောင်စီမှာဆက်လက်ပြီးတော့ကြိုးပမ်းသွားမယ်လို့လည်းပြောကြားခဲ့တာကျွန်တော်တို့သတင်းတွေမှာတွေ့ရပါတယ်အနောက်အုပ်စုနိုင်ငံတွေအပြင်ဒီအာရှနိုင်ငံတွေတဲကပါဒီမြန်မာနိုင်ငံမှာအပြောင်းအလဲဖြစ်ပေါ်လာတာဒီမိုကရေစီရေးပေါ်ထွန်းလာတာကိုမြင်ရင်ရတယ်ဆိုတဲ့စကားတွေကြားနေရတော့အမျိုးမျိုးဝိုင်းဝန်းပြီးတော့တိုက်တွန်းပြောကြားနေကြတဲ့ဖိအားတွေဟာဘလောက်အတိုင်းအတာထိအကျိုးသက်ရောက်မှုပေါ်ထွက်လာနိုင်မလဲဆိုတာကိုကျွန်တော်တို့ဆွေးနွေးသွားကြမှာဖြစ်ပါတယ်။အဲ့တော့အခုဥစွာပထမဒီ NCGUB ပြည်ထောင်စုမြန်မာနိုင်ငံညွန့်ပေါင်းအစိုးရအဖွဲ့ဝင်ကုလသမဂ္ဂဆိုင်ရာတာဝန်ခံဒေါက်တာတောင်းထွန်းအနေနဲ့ဘယ်လိုရှုမြင်သုံးသပ်မိလဲဆိုတာကြားပြစီခင်ဗျ။
ဟုတ်ကဲ့ဟိုကျွန်တော်အနေနဲ့သုံးသပ်မိတာကတော့ဒီစက်တင်ဘာလဒီတံဃာရီဥဆောင်တဲ့လူမှုလှုပ်ရှားမှုကြီးကိုအကြမ်းဖက်ဖိနှိပ်ပြီးတဲ့နောက်ပိုင်းမှာမြန်မာနိုင်ငံအရေးနဲ့ပတ်သက်လို့မြန်မာနိုင်ငံ policy နဲ့ပတ်သက်လို့ဒီလှုပ်ဆောင်မှုတွေဟာခါတိုင်းဆိုရင်ကျွန်တော်တို့ဒီနိုင်ငံခြားရေးဝန်ကြီးဌာနတွေရဲ့အာရှပစိဖိတ်ဆိုင်ရာဒီတာဝန်ရှိတဲ့ director တွေကနေကင်တွေဆောင်ရွက်တဲ့အဆင့်ကနေပြီးတော့ဒီနိုင်ငံခြားရေးဝန်ကြီးတွေဝန်ကြီးချုပ်တွေသမရတွေကိုယ်တိုင်เนาะအာယုံစိုက်ပြီးဆောင်ရွက်တဲ့အဆင့်ကိုပြောင်းသွားခဲ့တာကျွန်တော်တို့တွေ့ရပါတယ်တကယ်ထင်ရှားတဲ့ခေါင်းဆောင်တွေကတော့ဒါ American သမရ Bush နောက်ပြီးတော့ဒီ British ဝန်ကြီးချုပ်ပေါ့နော်Gordon Brown now Sarkozy ပြင်သစ်သမ္မတပေါ့နော်အဲ့ဒီအပြင်ဒါဒီကျွန်တော်တို့ဒီဒီတရုတ်ဝန်ကြီးချုပ်နဲ့လည်းတောက်လျှောက်ဆိုသလိုသူတို့တယ်လီဖုန်းနဲ့ဆွေးနွေးတာမျိုးတွေကျွန်တော်တို့ဖြစ်လာခဲ့ပါတယ်အဲ့လိုဖိအားပေးမှုတွေအဲဒါကတော့တောက်လျှောက်ဆိုသလိုလုပ်ခဲ့ကြတာပေါ့နော်ဒါ American ကနေပြီးတော့အဲစတင်ပြီးတော့နောက်ပိုင်းမှာ Canada ကလည်းစီးပွားရေးအပိတ်ဆို့မှုလုပ်လာတယ် Australia ကလည်းလုပ်လာတယ်အဲကျွန်တော်တို့ EU ကလည်းလုပ်လာတယ်အဲ့ဒီမှာကျွန်တော်မြင်တာကတော့ထိရောက်မှုအရှိဆုံးဟာfinancial and banking sanction လို့ခေါ်ရတဲ့ငွေကြေးစည်းစိမ်မှုတွေကိုဒီပိတ်ဆို့တာအဲဒီနာဖာနဲ့သူတို့ရဲ့လက်ဝေခံကုမ္ပဏီတွေရဲ့ဒီငွေကြေးအဲစုဆောင်းမှုတွေဘဏ်စည်းရင်းတွေကိုအာဒါပိတ်တဲ့အရေးယူဆောင်ရွက်မှုတွေကဒါတော်တော်ထိရောက်တယ်လို့ကျွန်တော်တို့သိရတယ်။အဲ့ဒီအခြေခံတွေပေါ်မှာအဲဒီဒီစည်းရင်းထဲမှာမပါဖို့အဲမပါခြင်းကြတဲ့အနေအထားတွေဖြစ်လာသလိုပါနေတဲ့လူတွေကလည်းပဲအဲပို့ပြီးတော့စိုးရိမ်လာတဲ့အနေအထားတွေရှိတယ်။အဲအဲ့ဒီလိုလက်ဝေခံတချို့ရဲ့စီးပွားရေးလုပ်ငန်းတွေလည်းအဲအထူးသဖြင့်ဒီပကံ airline တို့လိုဟလာဒီဒေဇာရဲ့စီးပွားရေးကိစ္စတို့လိုဟာမျိုးတွေထိခိုက်လာတာကျွန်တော်တို့တွေ့ရတယ်။အဲ့ဒီလိုမျိုးပဲကုလသမဂ္ဂဝင်းချင်မှလည်းပဲအဲတောက်လျှောက်ဆိုသလိုလှုပ်ရှားမှုတွေဖြစ်လာခဲ့တယ်။ဒီ3လလောက်အတွင်းမှာကျွန်တော်တို့လုံခြုံရေးကောင်စီမှဆွေးနွေးပွဲတွေအချိန်ချင်းဖြစ်ခဲ့သလိုဒါအခုမကြသေးခင်ကလည်းပဲဒါအထူးညီလာခံမှပထမအဦးဆုံးဆိုသလိုမြန်မာရေးကိစ္စနဲ့ပတ်သက်လို့မစ္စတာဂမ်ဘာရီကနေပြီးတော့တင်ပြဆွေးနွေးခဲ့ပြီးတော့တကားပိတ်စည်းဝေးတွေလုပ်ခဲ့တာရှိတယ်မိတ်ဆွေနိုင်ငံတွေဖွဲ့ခဲ့တာရှိတယ်အဲဒီပြောင်းလဲမှုတွေကတော့ကျွန်တော်တို့ဇက်တိုက်ဆိုသလိုဖြစ်လာတာတွေ့ရပါတယ်ကျွန်တော်တို့လှုပ်ရှားမှုတွေဟာလာတိတာထင်ရှားတဲ့ဒီလမ်းပေါ်ကဆန္ဒပြမှုတွေပျောက်သွားတော့လည်းပဲမြန်မာရေးကိစ္စဟာကျွန်တော်တို့နိုင်ငံတကာကနေမေ့မသွားဘူးနိုင်ငံတကာရဲ့အာရုံစုဆိုင်မှုအောက်မှာရှိနေတယ်ဆိုတာကိုကျွန်တော်တို့တွေ့ရပါတယ
်ဒါနဲ့ဆရာ2000တော့ကဗျာဒီညမှာဖြတ်ပြီးတော့မေးချင်တာဒီမြန်မာအရေးဆိုင်ရာပေါ့လေမြန်မာနိုင်ငံဆိုင်ရာမိတ်ဆွေများအဖွဲ့ဆွဲဒီ14နိုင်ငံဖွဲ့စည်းလိုက်တယ်ဆိုတာကဘယ်လိုပုံစံနဲ့သူတို့အဲ့ဒါဖွဲ့လိုက်ကြတာလဲခင်ဗျာ
ဟုတ်ကဲ့ရင်တော့ဆိုလို့ရှိရင်ဒါ Mr. Razali Kick က informal consultative mechanism ဆိုတာမျိုးသူတို့ဖွဲ့စည်းပူးပါတယ်ဒါပေမဲ့အဲ့ဒီတုန်းကနိုင်ငံ20ကျော်ပါတယ်ဒီပို့ပြီးတော့သူတို့က သတင်းဖလှယ်မှုပုံသဏ္ဍာန်လောက်ပဲရှိပြီးတော့ထိရောက်တဲ့ဒီအကြံဉာဏ်ပေးမှုနဲ့ပူးပေါင်းဆောင်ရွက်မှုတွေသိမလုံနိုင်ခဲ့ပါဘူး။ဒါကြောင့်မလို့ကျွန်တော်တို့စက်တင်ဘာအရေးခင်အပြီးလုံခြုံရေးကောင်စီဒီအစည်းအဝေးစတဲ့အခါမှာကမ်ဘောဒီးယားကနေပြီးတော့ပထမနိုင်ငံ၉နိုင်ငံနဲ့အဆိုပြုခဲ့ပူးပါတယ်။ဒါပေမဲ့လို့အဲ့ဒီတော့ကတရုတ်နိုင်ငံကအဆင်နဲ့မဖြစ်သေးတဲ့အတွက်ကြောင့်မလို့တကယ်အကောင့်ထဲပေါ်မလာခဲ့ပါဘူး။ဒါပေမဲ့ဒီကနေ့ဒီအချိန်အခါမှာဒါပြည်တွင်းမှာတွေးဆုံဆွေးနွေးပွဲနဲ့ပတ်သက်လို့နိုင်ငံရေးရဲ့ဤနေတဲ့အချိန်ရှေ့မတိုးနောက်မဆိုဖြစ်လာတဲ့အချိန်နော်။နော်ဒီမစ္စတာကမ်ဘောဒီးယားရဲ့ဒီ UN ကကြားဝင်ဆောင်ရွက်မှုနဲ့ပတ်သက်လို့နားအဖရဲ့ပူးပေါင်းဆောင်ရွက်မှုတွေကမရေမရာဖြစ်လာတဲ့အခါမှာဒါနိုင်ငံတကာအင်အားတွေကိုပြန်ပြီးတော့စုစည်းဖို့လိုတယ်။ထွေထွေတွင်းမှုချုပ်ကိုအကူအညီပေးမဲ့နိုင်ငံတွေရှိလာဖို့လိုတယ်။ဒီနိုင်ငံတွေကြားထဲမှာကျွန်တော်တို့တူညီတဲ့ပုံချင်းကပ်မှုတွေရှိဖို့လိုအပ်လာတာမြင်ပါတယ်။အဲ့ဒီရွေးချယ်မှုကတော့ကျွန်တော်တို့ဒီလုံခြုံရေးကောင်စီအမြဲတမ်းအဖွဲ့ဝင်နိုင်ငံတွေပါသင့်တယ်ဆိုတဲ့စဉ်းစားချက်တစ်ခု။နောက်တစ်ခုကနောက်ဒီမိုကရေစီနိုင်ငံတွေနဲ့အတူဒေသရင်းကအာဆီယံနဲ့ဒေသရင်းကအရေးကြီးတဲ့နိုင်ငံတွေပါရမယ်ဆိုတော့အခြေခံဒီပုံမှာမူတည်ပြီးတော့ရွေးခဲ့တာပါပဲ
။ဟုတ်ကဲ့ဟုတ်ကဲ့အဲ့တော့စောစောလုံးကစကားကိုကျွန်တော်ပြန်ပြီးတော့ကောက်ရမယ်ဆိုလို့ရှိရင်ဒီအနောက်နိုင်ငံတွေကဒီမြန်မာစစ်အစိုးရအနေနဲ့ဒီအမျိုးသားပြန်လည်ရင်ကြားစီရေးအတွက်เนาะအမြန်ဆုံးလုပ်ငန်းစဉ်တွေချမှတ်အကောင့်ထဲပို့ပြောဆိုတိုက်တွန်းနေကြတာတွေအပေါ်မှာ ENC တိုင်းရင်းသားလူမျိုးများကောင်စီအထွေထွေတွင်းမှုဒေါက်တာလျံစခုံးအနေနဲ့ဘယ်လိုသုံးသပ်မိလဲဆိုတာပေါ့လေဘယ် DPR တွေကဘလောက်အကျိုးတရားမှုရှိလာနိုင်တယ်လဲဆိုတာကိုကျွန်တော်တို့ပြောပြပါအောင်ခင်ဗ
ျဟုတ်ကဲ့ခုလူနိုင်ငံတကာနေပြီးတော့နာအဖဆီဆူရောက်ပုံမှာဖိအားမျိုးမျိုးပေးလာတာဟာကျွန်တော်မြင်မှာတော့ဒါတော်တော်လေးအကျိုးရှိလာမယ်ကျွန်တော်တို့တိုင်းပြည်မှာတကယ်ပြောင်းလဲဖြစ်သွားတဲ့ ठी ဖိအားပေးသွားလိမ့်မယ်ကျွန်တော်တို့အတွက်ကောင်းကျူတွေဖြစ်စေလိမ့်မယ်လို့ကျွန်တော်မျှော်လင့်မိပါတယ်ဒီလိုနိုင်ငံတကာနေပြီးတော့ခုချိန်မှာနာအဖပုံမှာဖိအားတကယ်ပေးလာတာပြီးခဲ့တဲ့စက်တင်ဘာလတုန်းကနေပြီးတော့တန်ဂါတို့ကြီးမြတ်ဥဆောင်မှုနဲ့ကျွန်တော်တို့ဆုံးရှုံးမှုတွေဖြစ်လာတယ်အဲ့ဒီပုံမှာပူပြီးတော့အယုံဆိုင်တဲ့သဘောတော့ရှိပါတယ်ဒါပေမဲ့အဲ့ဒီမတိုင်ခင်ကတည်းကပဲနိုင်ငံတကာတော်တော်များများကမြန်မာနိုင်ငံမှာဒီစစ်ဆူရရှိနေတဲ့ရွေးဒေသဆိုင်ရာလုံခြုံရေးနဲ့ဒေသဆိုင်ရာတည်ငြိမ်ရေးအတွက်ပြဿနာရှိစေတယ်ပြီးတော့မူရစ်စေဝါတွေဒုက္ခတွေပြဿနာတွေပြီးတော့ယောဂမျိုးစုံပြဿနာတွေဒီကူးဆက်မှုတွေပြီးတော့ပေါင်ကူလုပ်ငန်းတွေဒါတွေဟာဒေသဆိုင်ရာလုံခြုံရေးတာမကကပ္ပစီဝါရေးကိုပါထိခိုက်စေတယ်ဆိုပြီးတော့နီးမျိုးစုံနဲ့ဖိအားပေးခဲ့တာကြာလာပါပြီ။ဥပမာအဖြစ်ကြည့်လိုက်လို့ရှိရင်အာဆီယံနဲ့ EU နှိတိုင်းစီဝေးအဆင်မစီဝေးမှာဆိုရင်ဒီပြဿနာအမဲတမ်းဖိခဲ့တာကျွန်တော်တို့နှိပေါင်းတော်တော်လေးကြာပါပြီ။ဆိုတော့ဒီပြဿနာရှိနေတာတော်လေးကြာပေမဲ့ကျွန်တော်တို့မှာပြဿနာတစ်ခုရှိခဲ့တာပါလဲဆိုတော့ကိုတို့ကနာအဖဆီဆိုးရနေပြီးတော့နိုင်ငံတကာကိုနှီးမျိုးစုံနဲ့လှည့်စားတယ်။သူတို့ကစီအနာဟိုစီအစိုးရတာမရှိဘူးဆိုရင်တနည်းအားဖြင့်ပြောရင်ဒီမိုကရေစီတာဖြစ်လာလို့ရှိရင်တိုင်းပြည်ကြီးပြည်ထောင်စုကြီးပြုတ်ကွဲမယ်ပြည်တွင်းစုကြီးဖြစ်မယ်ဆိုပြီးတော့နှီးမျိုးစုံနဲ့နိုင်ငံတကာကိုလှည့်စားပြီးတော့ချိန်ချုပ်တယ်။အဲ့လိုဟာကိုနိုင်ငံတော်တော်များများယုံကြည်ခဲ့တယ်။အဲ့ဒီယုံကြည်ခဲ့တဲ့ပုံမှာပဲသူတို့ကနီမျိုးစုံနဲ့ထိတ်ကစားလို့ရတာပေါ့နော်အခုချိန်မှာဒါသူတို့ထိတ်စားလို့မရတော့ပါဘူးဘာလို့ဆိုတော့နိုင်ငံတကာတော်တော်များများကစီအစိုးရရဲ့အနေထားအလုံးကိုသိတယ်စီအစိုးရရဲ့လင်ညာမှုကိုသူတို့သိတယ်ဆိုတော့သူတို့မယုံကြည်တော့ပါဘူးအဲတစ်ဖက်မှာလည်းပဲကျွန်တော်တို့ဒီမိုကရေစီအင်အားစုနဲ့တိုင်းရင်းသားလူမျိုးအလုံးကလည်းပဲကျွန်တော်တို့တိုင်းပြည်မှာပြောင်းလဲဖြစ်လာဖို့အတွက်ဒီမိုကရေစီတွင်ကူးပြောင်းမှုဖြစ်လာဖို့အတွက်ကျွန်တော်တို့နှီးပေါင်းစုံနဲ့ကြိုးစားခဲ့တာတော်တော်လေးကြာပါပြီဒီနှစ်ကျွန်လာတုန်းကဆိုလို့ရှိရင်ကျွန်တော်တို့တိုင်းရင်းသားလူမျိုးများခေါင်စီကနေပြီးတော့နိုင်ငံတကာအလုံးကနေပြီးတော့ပြည်ထောင်စုမြန်မာနိုင်ငံပေါ်မှာထားရှိတဲ့ဒီနိုင်ငံချဲပေါ်လစ်စီဘုံပေါ်လစ်စီတစ်ခုရှိတဲ့လဲဆိုတာကျွန်တော်တို့တင်ပြခဲ့ပါတယ်အဲ့ဒီတင်ပြချက်ကိုကျွန်တော်တို့ကမ္ဘာ့ကုလသမဂ္ဂထွေထွေတွင်းမှုစုံဘန်ကင်မှုစီကိုလည်းဆိုင်ရတယ်အဲ့လိုဆိုင်ရတော့ကျွန်တော်တို့ပြောထားတာတော့ကျွန်တော်တို့သုံးပွင့်ဆိုင်တွေ့ဆုံဆွေးနွေးပွဲနဲ့ပြည်ထောင်စုမြန်မာနိုင်ငံရဲ့နိုင်ငံရေးပြဿနာကိုဖြေရှင်းနိုင်ဖို့အတွက်ကမ္ဘာ့ကုလသမဂ္ဂခန့်ကန်တာဟာအရေးကြီးတယ်အဲ့ဒီတွေ့ကြုံ UN ပါဝင်လာဖို့အတွက်ပူပြီးတော့မှလှုပ်ဆောင်တင်တယ်အဲ့ဒီအပြင်နိုင်ငံတကာပေါင်းစုံပါဝင်တဲ့ပေါ့နော် multi party talk ပေါ့နိုင်ငံတကာပေါင်းစုံပါဝင်ဆွေးနွေးပြီးတော့ပြည်ထောင်စုမြန်မာနိုင်ငံပေါ်မှာ policy တစ်ခုထားတင်တယ်ဆိုတာကျွန်တော်တို့တင်ပြခဲ့ပါတယ်ဆိုတော့ကျွန်တော်တို့ဂျွန်လာတို့ကတင်ပြခဲ့တဲ့ဟာကိုကျွန်တော်မစ္စတာကမ်ဘာရီယာလည်းခုနဒေါက်တာတောင်ထွန်းပြောသလိုပေါ့နော်သူ့ရဲ့လုံခြုံရေးကောင်စီတင်ပြချက်မှာအရှင်ခန်စာထဲမှာတင်ပြတယ်ပြတော့ထိုင်းနိုင်ငံကြီးထိုင်းဝန်ကြီးချုပ်ကလည်းဒီကိစ္စကိုတင်ပြခဲ့တယ်အခုကကမ္ဘာ့ကုလသမဂ္ဂထွေထွေတွင်းမှုချုပ်ကူတိုင်ကလည်းဒီလိုတင်ပြလာတယ်ဒါတွေဟာဘာကိုပြသလဲဆိုတော့ကျွန်တော်တို့နိုင်ငံတကာနေပြီးတော့နာအဖဆီဆိုးရရဲ့လှုပ်ဆောင်မှုအမှန်ကန်မှုမတရားဘူးဆိုတာမြင်လာတဲ့ပြင် ကျွန်တော်တို့တိုင်းပြည်မှာတကယ်ဒီမိုကရေစီအတွင်ကူးပြောင်းရေးဖြစ်တဲ့အမျိုးသားပြည်နယ်ချင်းကြားရှိတကယ်ဖြစ်တဲ့ပြီးတော့ဒီပြည်ထောင်ကိုဖြည့်ဆင်းဖို့အတွက်ဟာဆိုလို့ရှိရင်လည်းပဲငင်းချမ်းတဲ့နေနဲ့တွေးဆုံဆွေးနွေးတဲ့နေနဲ့လောက်တဲ့အဲ့လိုလောက်တဲ့နေရာမှာလည်းပဲကောင်းဆုံးနေကတော့ကပ္ပကူလာသမဂ္ဂထွေထွေကြီးလာခိုင်းရဲ့ဆုံးဖြတ်ချက်တိုင်းသုံးပွင့်ဆန်တွေးဆုံ
ားဖီအားတွေတနေ့တခြားပို့ပို့ပြီးတိုးလာတဲ့ပုံမှာဘယ်လိုရှုမြင်မိလဲခင်ဗျ။ဟု
တ်ကဲ့ဒီတစ်ခေါက်ဖီအားတွေကတော့ရုပ်တရက်ကြီးအပြောင်းလဲဖြစ်မသွားသေးပေမဲ့တော်တော်ထိရောက်တယ်လို့ထင်ပါတယ်။ဘာလို့လဲဆိုကျွန်တော်တို့ပုံမှန်မှာရှိတဲ့အဆက်အသွယ်တွေပေါ့နော်စီးပွားရေးတိုင်ဝမ်လူတွေကလည်းတကယ်တမ်းကိုနားဖဒီမြန်မာဆိုရတိုင်ဝမ်ကြားမှာဒီတစ်ခေါက်စီးပွားရေးကစီးပွားရေးပိတ်ဆို့မှာတော်တော်လေးတုံ့လှုပ်ခြောက်ခြားစေတယ်ဆိုတဲ့အကြောင်းပြောပါတယ်ထူးထင်တော့ဒီဒီ banking sanction နဲ့ဒီ company တွေနဲ့စီးပွားရေးသမားတွေကိုနာမည်တက်ပြီးတော့ sanction လုပ်တဲ့ကိစ္စတွေကတော်တော်လေးထိရောက်တယ်လို့ပြောပါတယ်အထူးဖြစ်ဒီနာဖအတွင်းမှာလည်းတုံ့လှုပ်ခြောက်ခြားမှုရှိတယ်ဟိုလက်တွေ့မြင်ရတာပေါ့နော်ဒီ two company တို့ပကန်းလေးကြောင်းလိုက်ရလဲယာယီရပ်တန့်သွားတယ်လို့ပြောပေမဲ့အခုထိပြန်မဆနိုင်တာမျိုးတွေရှိပါတယ်နောက်ပြီးတော့ဒီပြည်တွင်းမှာလည်းတစ်ဖက်ပေါ့ဒီ two company နဲ့ဥတေစာကဒီကြောက်စိမ့်ဈေးခွက်ကိုပို့ပြီးတော့လွှမ်းမိုးဖို့စ조사လာတယ်ဆိုတာတော့ဒီအနောက်နိုင်ငံနဲ့မဆက်ဆက်တဲ့စီးပွားရေးလုပ်ငန်းတွေလှုပ်ဖို့ဆိုသူတို့ဘက်ကကာကွယ်မှုတွေပြန်လှုပ်လာဒါတွေမြင်ရတဲ့ခါကျတော့တော့ဒီတစ်ခေါက်ဆန်ရှင်ကတော့ထိရောက်တယ်ပေါ့ဒါပေမဲ့ပြဿနာဖြစ်နေသေးတာကတော့ဒီဒေတာတွင်းကနိုင်ငံတွေပေါ့သူပြင်အာဆီယံတရုတ်နဲ့အိန္ဒိယတို့သူတို့တွေကထိထိရောက်ရောက်လှုပ်လာဖို့လိုတယ်လို့ထင်ပါတယ်သူတို့တွေထိထိရောက်ရောက်မလှုပ်လာသေးရင်တော့မြန်မာဆိုရကတော့တက်နိုင်တဲ့ဘက်ကရှာလို့ရတဲ့အပေါက်ကရှာပြီးတော့သူ့ရဲ့ရတ္တိကိုဆက်ပြီးကြိုးစားတော့မယ်လို့ထင်ပါတယ်ခင်ဗျာ
ဟုတ်ကဲ့ကော်နယ်ကတော့ပြောသွားတဲ့ဒီဆန်ရှင်စေထပ်ပြီးတော့တိုးလိုက်တဲ့ကိစ္စဆိုတဲ့အထက်မှာဒီ Burma Jade Law ဆိုပြီးတော့မြန်မာနိုင်ငံကနေအစပြုထွက်လာတဲ့ဒီကြောက်တံပဒများတွေကိုနော်တခြားနိုင်ငံတွေကဝယ်ယူပြီးတော့အမေရိကန်ပြည်ထောင်စုကိုလာထပ်ဆင့်ပြီးတော့တင်ပို့ရောင်းချတဲ့ကိစ္စတွေလည်းပဲပိတ်ပင်လိုက်တာပါတယ်ဒါလည်းပဲဒီအာရှနိုင်ငံတွေမှာတော့အကျိုးသက်ရောက်မှုအရှိအဟုန်မှာပဲပေါ့
ရှိတော့ရှိမှဒါမဲ့ဟို Jade အထူးဖြင့်ကြောက်စိမ့်ပေါ့လေကြောက်စိမ့်ကတရုတ်တရားဝယ်တာ哦တရုတ်တရားဝယ်တော့တရုတ်ပြည်တို့ထိုင်ဝမ်တို့ဟောင်ကောင်တို့ကအဓိကဈေးကွက်ဖြစ်တော့ဒီကြောက်စိမ့်လုပ်ငန်းကတော့အမေရိကန် sanction မှာဘယ်လောက်ထိထိရောက်မလဲဆိုတာတော့ဒါ哦
အဲ့ဒါနဲ့ဆက်ဆက်ပြီးတော့ကိုကောင်းနိုင်ကျွန်တော်မနေ့တနေ့ရပဲကြားလာတာတခုရှိတယ်အဲ့ဒါကဒီတရုတ်ကဒီအိုလံပစ်ပွဲတော်မှာဒီအနိုင်ရတဲ့အဲသူတွေကိုမက်ဒယ်လေးပေါ့နော်ဆုတစိတ်တွေချီးမြှင့်တဲ့နေရာမှာအဲထုံးစံတိုင်းကတော့ရွှေငွေကြီးပေါ့နော်၃မျိုးပေါ့နော်ဆိုတော့အဲ့ဒီတစိတ်တွေအပြင်ကိုရွှေနဲ့ငွေနဲ့ကြီးနဲ့လောက်ထားတဲ့တစိတ်တွေအပြင်ကိုဒီကြောက်စိမ်းအကွင်းပေါ့နော်ဒီကြောက်စိမ်းလက်ကောက်ဟာမျိုးတခုကဆွဲပြီးတော့အဲပေးဖို့ဆိုတဲ့သဘောပေါ့နော်ဆိုတော့အဲ့ဒါတွေအပေါ်မှာဒီနိုင်ငံကကဒီဗမာအရေးနဲ့ပတ်သက်ပြီးလုပ်နေတဲ့အဲဒီ activist တွေကတော်တော်များများစိတ်ဝင်စားနေကြတယ်။ဘာကြောင့်လဲဆိုတော့ဒီကြောက်စိမ်းကတရုတ်နိုင်ငံမှာကိုယ်ပိုင်ကြောက်စိမ်းထုတ်နိုင်တဲ့မိုင်းကမရှိသလောက်ဖြစ်ပြီးတော့တရုတ်ဈေးကွက်ကိုဝင်တဲ့ကြောက်စိမ်းအများစုဟာဗမာကြောက်စိမ်းတွေဖြစ်နေတယ်။ဆိုတော့အဲ့ဒီအနေအထားမှာဒီ Olympic မှာဒီကြောက်စိမ်းတွေကိုစုတစိတ်အနေနဲ့ဟာလာလုပ်မဲ့ကိစ္စပေါ်မှာအဲ့ဒီ activist တွေကနေပြီးတော့ဒါကို campaign ပုံစံအရလုပ်ဖို့စဉ်းစားနေတာကြီးကျွန်တော်တို့ကြားရတယ်ဒါအမြဲတမ်းစိတ်ဝင်စားစရာကောင်းတဲ့အားတစ်ခုပါပဲ
ဟုတ်ကဲ့တိတ်မကြသေးခင်ကတည်င်းတပုတ်ပေါ့နော်ဒီကချင်ပြည်တွေဘက်ကတည်င်းတပုတ်ကတော့ဒီဦးတေစာနဲ့ပတ်သက်တဲ့ company ကကြောက်စိမ့်တွင်းနယ်မြေတွေအားလုံးနှီးပါးကိုသူတို့လော်ဘကြီးအုပ်ပြီးယူလိုက်တယ်ဆိုတော့တည်င်းတပုတ်တွေးပါတယ်ဒီကတော့ဟိုဆက်ဆက်တဲ့အကြောင်းအရာလေးတစ်ခုပေါ့သူကျွန်တော်မြင်တာ
ဟုတ်ကဲ့ဒီကိစ္စနဲ့ပတ်သက်လို့ကတော့ကျွန်တော်တို့ Olympic ပဲဖြစ်ဖြစ်ပေါ့လေအဓိကကျွန်တော်တို့ကျွန်တော်တို့အတွက်အကျိုးရှိနိုင်မယ်လို့နားအဖောက်ကိုတော်တော်လေးထိထိရောက်ရောက်နဲ့ဆင်ဆင်လုပ်နိုင်မယ်ပိုင်းကတော့ခုနကကျွန်တော်တို့ပြောနေတဲ့ banking ဆင်ဆင်ဖြစ်ပါတယ်အဲ့ဒီမှာနားအဖောက်ရဲ့ငွေကြေးစီစဉ်မှုအလုံးကိုကျွန်တော်တို့လေ့လာသုံးသပ်တဲ့ခါကျလို့ရှိရင်တရုတ်နဲ့အိန္ဒိယထက်သူတို့အသုံးပြတဲ့နိုင်ငံကစင်ကာပူနဲ့ဒူဘိုင်ဖြစ်ပါတယ်ဆိုတော့အမေရိကန်လည်းပဲသူတို့ကိုစင်ကာပူနဲ့ဒူဘိုင်နဲ့နိုင်ငံစလုံးကို PR ပေးပြီးတော့မှဒီ banking sanction မှာပေါ့နော်ဘန်
บันซิบวยไปสู่หมดมาดาจูจูซาซาลงเลยมั้ยแล้วจนเราเผื่อเล่นไปเลยสรุปสิงคโปร์เวฟพีพีดูไบเวฟพีพีตรงนี้เนี่ยยุ้ยชื่อเสียงนักคู่เวสิบาเลยตรงเซเลบิโรน่าอาภาษีสุยาเนี่ยซิบวยเล่ามะดาบ่มอเมริกาพีทองสุยเนี่ยอียูเนี่ยเล่ามะอะดิ่นักคู่ก็ตรงช่วยยาเลยมั้ยสรุปตรงนี้เนี่ยก็จนเราเมียนมาเราทุกทะเป็นสิงคโปร์บ่เนาะตรงนี้เนี่ยยุ้ยพูก็รอเมริกาพีทองสุยเนี่ยอียูเวตรงช่วยยาเลยมั้ยสรุปไอ้มาเรา ဒီကိစ္စပူပြီးတော့မှအထီအောင်မှုရှိလာမယ်ပြီးတော့ဒူဘိုင်အနေနဲ့ကလည်းပဲခုနပြောနေတဲ့ဒေသပေါ့သူရဲ့စီးပွားရေးလုပ်ငန်းတွေထူကံပဏီတွေအဲ့ဒီလုပ်ငန်းတော်တော်များများကဒူဘိုင်ကနေရှင်းရှင်းလဲလို့ကျွန်တော်တို့သိရတယ်အဲ့ဒါကိုလည်းတို့အနေနဲ့ဒူဘိုင်ကိုလည်းအမေရိကန်ပြည်ထောင်စုကနေပြီးတော့ PR ပေးပြီးတော့လှုပ်လာမယ်ဆိုရင်တော်တော်လေးထီအောင်မှုရှိနိုင်ပါတယ်အများကြီးရှိနိုင်ပါတယ်ဆိုတော ဒီကျွန်တော်မြင်ပါတယ်ဟုတ်ကဲ့ဒါဆိုရင်ဒီကျွန်တော်မြင်ရတဲ့နာကိစ္စတွေလေဆက်ဆက်မှုတွေရှိလာမယ်အဲ့ဒီတွေ့ကြောင့်နာအဖတ်စီဆူရနေနဲ့ဒီချိန်မှာတတော့ဘလူပဲလှည့်ဖျားပြီးတော့ဒီစင်စင်တွေကို
အကာအကွယ်ယူပါစေတို့အနေနဲ့ဒီချိန်မှာတော့မရနိုင်တော့ဘူးလို့ကျွန်တော်မြင်ပါတယ်။အိုးအဲ့တော့ခုနကပြောသွားကြတဲ့တန်တန်မှာဒီအိုလံပစ်ပွဲတော်အကြောင်းတရုတ်ပြည်အကြောင်းနေလဲပါတော့ဒီတရုတ်ပြည်ရဲ့အခမ်းကဏ္ဍကိုလည်းကျွန်တော်ဒီနေရာမှာနည်းနည်းထည့်သွင်းပြီးတော့ဆွေးနွေးစေချင်ပါတယ်။ တရုတ်ပြည်အစိုးရဟာဆိုလို့ရှိရင်ဒီသူ့ရဲ့အဲ့ဒါတကယ်မဟာမိတ်အရင်ချဖြစ်တဲ့မြောက်ကိုရီးယားနိုင်ငံရဲ့နျူကလ িয়ার စမ်းသပ်မှုနဲ့ပတ်သက်ပြီးတော့တရုတ်အစိုးရကကန့်ကွက်ရှုံချခဲ့တယ်။နော်ဒါတော်တော်ထူးခြားတဲ့ကိစ္စပါ။နောက်ပြီးတော့ဒီနောက်ပိုင်းမှာလည်းပဲအီရန်နိုင်ငံအပေါ်မှာဒီဆန့်ရှင်တွေချဖို့ကိစ္စတွေပါတွေကိုတရုတ်အစိုးရကသူတို့မကန့်ကွက်ခဲ့ဘူး။နော်သူတို့အဲ့ ဒီဝင်ရောက်ပြီးတော့ထိန်းချုပ်ဖို့ကိစ္စမှာလည်းပဲတရုတ်ဆိုရကဝင်ပြီးကန့်ကွက်ခဲ့တာမရှိဘူး။အဲ့ဒီလိုမူဝါဒလေးတွေပြောင်းလဲလာတာမြင်တော့အခုမြန်မာနိုင်ငံအပေါ်မှာအရင်တော့ထားရှိတဲ့သဘောထားမျိုးရှိသေးရဲ့လားဆိုတော့ကျွန်တော်တို့စဉ်းစားမိပါတယ်။ပြီးခဲ့တဲ့ရက်ပိုင်းလောက်ကပဲ EU ဥရောပသမဂ္ဂအဖွဲ့ကထူးကိုယ်စားလက်တောက်ကလည်းတရုတ်ပြည်ကိုသွားပြီးတော့တရုတ်ဒီဒုတိယနိုင်ငံသားဝင်ကြီးနဲ့ရောနောက်ပြီးတော့တရုတ်ကွန်မြူနတီပါတီကတာဝန်ရှိပုဂ္ဂိုလ်တွေနဲ့တော့တွေ့ဆုံပြီးတော့မြန်မာအရေးကိုသူဆွေးနွေးခဲ့ပါသေးတယ်။နော်အဲ့တော့တရုတ်အစိုးရအပေါ်မှာဒီတစ်ဖက်ကနေပြီးတော့ဖိအားပေးလာတာကလည်းပဲမြန်မာအပေါ်မှာအကျိုးသက်ရောက်မှုတော့ရှီကောင်းရှီအောင်မှာပါနော်ဆရာအဲ့တော့ဒီကိစ္စနဲ့ပတ်သက်ပြီးတော့ဥတောင်းတွင်းနေတဲ့အဲ့ဒီကိစ္စအပေါ်မှာနည်းနည်းတော့ဟိုသုံးသပ်ပြပါခင်ဗျ
ာဟိုတစ်ဖက်မှာတော့ဒီတရုတ်ကဒါဗမာပြည်ကိစ္စဒီပြည်တွင်းကိစ္စပဲဖြစ်တယ်ဆိုတော့အဲသဘောထားအမြင်နဲ့ဒီလုံခြုံရေးကောင်စီမှာနောက်တစ်ဆင့်တိုးဖို့မှာနည်းနည်းကန်လန်လေးရှိနေတဲ့အနေထားလေးတော့ရှိတာပေါ့နော်ဒါပေမဲ့လို့တစ်ဖက်မှာကလည်းပဲမစ္စတာဂမ်ဘာရီရဲ့တစ်ဖက်မှာသူ့အနေနဲ့မြင်လာတာဗမာပြည်မှာဒီတိုင်းနိုင်ငံရေးအကျပ်တဲစီးပွားရေးအကျပ်တဲဖြစ်မယ်ဆိုရင်အဲဒီဗမာပြည်ရဲ့ဒီရိုက်ခတ်မှုတွေဟာတရုတ်ပြည်ပေါ်မှာတက်ရောက်လာလိမ့်မယ်နိုင်ငံရေးမတည်ငြိမ်မှုတွေကဟာလားတရုတ်ပြည်ပေါ်မှာတက်ရောက်လာလိမ့်မယ်ဒီအပေါ်မှာလည်းဆိုးရင်ကျဲရှိပါတယ်ဒါကြောင့်မို့လဲပဲသူဒါလူသိရှင်ညာထုတ်ပြောလာတာကမြန်မာနိုင်ငံမှာအမျိုးသားပြန်လည်တင့်မြတ်ရေးကိုရအောင်လုပ်ဖို့လိုတယ်ဆိုတာလူသိရှင်ညာပြောလာသလိုဒီအမျိုးသားပြန်လည်တင့်မြတ်ရေးအတွက်မစ္စတာဂမ်ဘာရီကကြားဝင်ဆောင်ရွက်နေတာကိုထောက်ခံပါတယ်ဆိုတဲ့ဟာလည်းပြောလာပါတယ်ဒါကထူးခြားတဲ့ပြောင်းလဲမှုပါအဲ့ဒီလိုပြောလာတဲ့အတူတူအဲ့ဒီလိုမျိုးဒီ UN ရဲ့ကြားဝင်ဖြည့်ရှင်မှုနဲ့တွဲဆုံဆွေးနွေးဖြစ်ဖို့အတွက်အတိုင်းအတာတစ်ခုထိတော့သူ့ဘက်ကတောင်းအပ်ပြီးလှုပ်လာတဲ့အပိုင်းတွေတွေ့ရတယ်ဒီတကံမာရီတာပြန်သွားလို့ရတဲ့ကိစ္စတွေကတရုတ်ကတောင်းအားပေးမှုမပါဘဲနဲ့အကူအညီမပါဘဲနဲ့လုပ်လို့မရပါဘူး။အဲဒီလိုမျိုးပဲဒီပြီးခဲ့တဲ့လပိုင်း၃-၄လပိုင်းကအမေရိကန်ကလက်ထောက်နိုင်ငံသားဝင်ကြီးအရစ်ဂျွန်နဲ့ဒီနာဖာကိုစလေအဖွဲ့နဲ့ဆွေးနွေးပွဲကလည်းတရုတ်ကကြားခံပြီးတော့စီစဉ်ပေးတာပါ။အခုတခါအခုမိတ်ဆွေနိုင်ငံအဖွဲ့တွေမှာပါလာတဲ့ဟာတွေ့ရတယ်။ဆိုတော့ကျွန်တော်တို့တရုတ်ကမေးပါတယ်။အဲလိုမိတ်ဆွေနိုင်ငံအဖွဲ့တွေမှာတဲ့ဒီတရုတ်တို့ဗီယက်နမ်တို့နိုင်ငံတွေပါလာခြင်းအပြင်ဒီနိုင်ငံတွေကနာဖောက်ကိုအကာအကွယ်ပေးပြီးတော့ကန့်လန့်လုပ်နေမှာမဟုတ်ဘူးလားတဲ့เนาะကျွန်တော်မေးဦးပါကျွန်တော်မြင်တာအဲ့လိုမဟုတ်ပါဘူးကျွန်တော်တို့အကောင်းဘက်ကမြင်တယ်ဘာကြောင့်လဲဆိုတော့ဟိုတုန်းကဆိုရင်ဒါဒီဘင်းအရေးခင်းအပြီးမှာကုလသမဂ္ဂအထွေထွေတွေးမှုချုပ်ကနေပြီးတော့မြန်မာနိုင်ငံကိစ္စကိုဆွေးနွေးဖို့ဆိုပြီးတော့အဆင့်မြင့်တကားပိတ်အစည်းအဝေးမှာဒီနိုင်ငံကြီးဝင်ကြီးတချို့ကိုဖိတ်ပါတယ်အဲ့မှာအိန္ဒိယနိုင်ငံသားဝင်ကြီးဖိတ်တယ်တရုတ်နိုင်ငံသားဝင်ကြီးဖိတ်တယ်တယောက်မှတက်မလာပါဘူးเนาะခုဆိုရင်ဒါအိန္ဒိယရောတရုတ်ရောဒီဝင်းဝိုင်းနဲ့မှာပါလာပြီဆိုတဲ့အခါကျတော့
ဒါပေါ်ရအမြင်တွေကိုညှိနှိုင်းမှုအချင်းတစ်ခုလိုပင်မဲ့လို့ဗမာပြည်ကိစ္စကိုတော့ဝင်ဖြေရှင်းမှရမယ်ဆိုတဲ့အနေထားပေါ်မှာဒီနိုင်ငံတွေကဒီအနောက်အုပ်စုတွေနဲ့အတူသဘောဝိုင်းမှာတက်လာတာတော့ဒါထူးခြားတဲ့တိုးတက်မှုတစ်ခုဖြစ်တယ်လို့တော့ကျွန်တော်မြင်ပါတယ်။ဟုတ်ကဲ့ဒေါက်တာလျံစကုံးပြောပါအောင်ခင်ဗျာ။
ဟုတ်ကဲ့ကျွန်တော်မြင်ရတော့တရုတ်ရဲ့နိုင်ငံခြားရေးပေါ်လစီတစ်ခုလုံးကိုကျွန်တော်တို့ကြည့်ပြီးတော့သုံးသပ်မယ်ဆိုလို့ရှိရင်ဒီချိန်မှာတရုတ်ကတကယ်ဟိုစူပါပါဝါပေါ့နော်ဖြစ်ချင်လာတဲ့သဘောမှရှိတယ်ပြီးတော့သူရဲ့စိုက်မမချင်းတုံးလာတဲ့သူရဲ့နိုင်ငံခြားရေးပေါ်လစီတစ်ခုကပါလဲဆိုလို့ရှိရင်တော့ကျွန်တော်တို့ပရဂမက်တစ်ပေါ့နော်တကယ်လေးတွေးကြတဲ့ပေါ်လစီတစ်ခုဖြစ် ကျွန်တော်တို့ကြည့်လိုက်လို့ရှိရင်တရုတ်ကကျွန်တော်တို့တိုင်းပြည်မှာဘယ်ဆူရပဲတဲ့တဲ့သူတို့ကျူးစီမယ်သူတို့တည်ငြိမ်မှုရှိမယ်ဆိုလို့ရှိရင်အပေးမဲ့အနေထားမျိုးတော့ရှိလာမယ်လို့ကျွန်တော်အမြင်ပါတယ်တစ်ဖက်မှာလည်းပဲအခုချိန်မှာနောက်အဖတ်စီဆူရကိုတရုတ်ကနေပြီးတော့တစ်ဖက်တက်ကောက်ွေပေးနေသလားဆိုတာလည်းတန်တရားစစ်စစ်ဖြစ်ပါတယ်ဘာဖြစ်လို့လဲဆိုတော့ဒီနေ့ဇန်နဝါရီလတုန်း ပြီးတော့ဝန်ခံခဲ့တာတခုရှိပါတယ်။ဘာလဲဆိုတော့ပြည်ထောင်စုမြန်မာနိုင်ငံမှာနိုင်ငံကြီးစက်သေးရှိတယ်၊စစ်ပွဲကြီးစက်သေးရှိတယ်။ဒါအဲ့ဒီအတွေ့အကြုံဒါပြောင်းလဲမှုပြောင်းလဲလုပ်ဖို့လိုတယ်။ပြီးတော့အမျိုးသားပြည်နယ်ကြီးချက်စီရေလုပ်ဖို့လိုတယ်ဆိုတဲ့ဟာတွေတို့ဝန်ခံလာတယ်။အဲ့ဒီဝန်ခံမှုပုံမှာလည်းတို့အခုဆိုလို့ရှိရင်ထွေထွေတွင်းမှုချုပ်ရဲ့ အခုကိုယ်စားလေတော့မစ္စတာကမ္ဘာရီရဲ့ခီးစင်တွေကိုတို့အားပေးလာတာဒီကျွန်တော်တို့တွေ့ရပါတယ်။ပြီးတော့ပြီးခဲ့တဲ့အော်တိုဘာလာတုန်းကလုံချွေးခေါင်စီကနေပြီးတော့ထုတ်ပြန်လိုက်တဲ့ထုတ်ပြန်ခြင်းရဲ့ချက်တွေမှာလည်းဒါတော်တော်ပြင်းထန်တဲ့ထုတ်ပြန်ခြင်းရဲ့ချက်ပါ။အဲ့ဒါကိုလည်းတရုတ်ကမကန့်ကွက်ခဲ့ပါဘူး။အဲ့ဒါကြောင့်ကျွန်တော်တို့ပမာပြီးမှာကျွန်တော်တို့တိုင်းပြီးမှာပြောင်းလ
ဒီကနေ့ကျွန်တော်ပြောချင်တာကတော့ဒီစစ်တပ်ရအကြောင်းနေဖန်လာတဲ့လုပ်ထင်ပါတယ်သူတွေ့လဲဟိုစဉ်းစားကြလေးတွေဖြစ်လာတာပေါ့လေနံပါတ်1ချက်ကတော့ကဘာအနှံ့မှာတရုတ်တိုင်းအောင်နေရှေ့မှာမြန်မာကြီးနဲ့ပတ်သက်ပြီးဆန္ဒပြခံရတယ်တရုတ်ရဲ့ဟိုဂုံတိတ်ခါထိခိုက်တာပေါ့လေနောက်တစ်ခုကတော့မြန်မာပြည်ထဲမှာပြည်သူလူထုကြားမှာတရုတ်ဆန့်ကျင်ရေးအများများလာတယ်နောက်တစ်ခုကတော့နေဇာပေါ့နေ အပြည့်ရအဖွဲတွေကသူတို့တပါအကျိုးကျေးဇူးမှမရှိဘူးဆိုတဲ့ခါမှာဟိုတနက်ပြန်ပေါက်လာမလားဆိုတဲ့အနေထားမျိုးလည်းဖြစ်လာတယ်တယောက်ကအဲ့ဒါကိုမလို့ချင်ဘူးနောက်တစ်ခုကတော့မူရေးဆေးဝါးပြဿနာနဲ့ HIV AIDS
ဆိုအဲ့ဖြစ်လာတဲ့အပေါ်မှာသူအကျိုးစီးပွားကိုရရှိကိုရကြည့်ပြီးတော့သူအနေနဲ့စဉ်းစားမှုတွေလှုပ်လာတယ်ဒါကြောင့်မလို့လေးတန်းတချို့ပြောင်းလာတယ်ကျွန်တော်တို့အဲ့လိုမြင်ပါတယ်ခင်ဗျာဟုတ်ကဲ့အဲ့တော့အခုလိုနိုင်ငံတကာဖိအားတွေကလည်းတိုးပွားလာတယ်နောက်ပြီးတော့အများအားမြန်မာစစ်အစိုးရကိုအကာအကွယ်ပေးနေတဲ့တရုတ်အစိုးရဘက်ကလည်းပဲမူဝါဒသဘောထားကပြောင်းလဲလာတယ်ဆိုလို့ရှိရင်ကျွန်တ sejarah boleh. Nenek kat duduk ni, kat duduk piawa lah kena. Dada tahu no.
Okay, mana ya we jenaruh Condoleezza Rice kah di ni cok di nengai American policy di piawa ni ama terus orang apa mereka khusyin di dua sungguh ni we ne padalo. Naujang pihon sun ni leh yelah kena di dua ni. Soal ni yang ni dari boma terus orang lonyu kongsiu di kisah ni pihon doa ama we sura dah tiga baby lo piawa doa ni boh no. Taja malu.
ที่เราด้วยส่งสื่อเนี่ยเนี่ยประเทศเราพีอาร์เป็นมือเลยเสียบีโร่มีมาหลายเลยไหมเราจะรู้มีมาเลย
โอเคดาวดาลยังสักก็อ๋อไปรู้ไหมที่เราเล่นมีตัวอะไรในงานตระกพีอาร์หรอคู่เชียงมาสุลุยสิงห์ฮูรุงอะไรนู่นในงานด้วยพีอาร์เป็นมีอะไรคู่เชียงที่เราอินดี้เชียงในงานเตี้ยวกันเลยพีอาร์เป็นอะไรมันจะได้กินยาอินเดียเลยไปเล่นยองวยมุกตัวไปสู้เมื่อตัวพี่ลาบาร์เลยเราเอารีกูจะรู้จีไรเมื่อสุลุยสิง เดี๋ยวอินเดียอาจจะนั่งดูอะไรพีอาร์ไปแล้วเนี่ยผมมาหน้าภาษีสุรานีนี่วิโรดาตัวนี้เนี่ยลุงสันลุงไม่อะไรพีอาร์ปีรุ่นปีว่าพีอาร์ด้วยจังจะโน้รุ่นเนี่ยตุยส่งสื่อในมือด้วยปีรอปีอันเล็บเล่าพูดด้วยหน้าปะผมมาพีอาร์ด้วย
ဖြစ်ပြီးတက်လာမယ်အဲ့ဒီတက်လာတဲ့ပုံမှာပဲကျွန်တော်တို့ဆက်ပြီးတော့လှုပ်ဆောင်တော့ဖို့ရှိတယ်ဆိုပြီးတော့ကျွန်တော်ပြောချင်ပါတယ်ဟုတ်ကဲ့ခင်ဗျာအခုချိန်မှာရှိတဲ့ဖီးအားမျိုးပေါ့လေလွန်ခဲ့တဲ့10နှစ်လောက်ကရှိခဲ့ရင်မြန်မာပြည်ခြေနေရပြောင်းလဲပြီးများဖြစ်မလားပေါ့ကျွန်တော်စဉ်းစားမိတာဆိုတခါလေပြောကြတယ်ကျွန်တော်တို့အတိုင်းဝိုင်းတွေမှာတိုက်ခတ်နေရတာကိုပြောနေကြတာတ
ဒီထက်ပို့ပြီးတော့မနာပဲနဲ့ပြောင်းလဲဖြစ်မလားပေါ့နော်ဒါကြောင့်မလို့PR တွေကိုထပ်ပြီးတော့ပေးမလားဒေတာတွေမှာရှိတဲ့နိုင်ငံတွေကို PR ပေးလာအောင်ဟောဝိုင်းပြီးစူးစမ်းကြရအောင်မြန်မာပြည်မြန်မြန်ပြောင်းလဲမယ်လို့ထင်ပါတယ်ဟုတ်ကဲ့ကျေးဇူးတင်ပါတယ်ခင်ဗျာကျွန်တော်တို့အခုစကဝိုင်းအတွက်ရထားတဲ့အချိန်ကလည်းပြည့်နေပြီဖြစ်တဲ့အတွက်ကြောင့်ဒီနေ့စကဝိုင်းကိုတော့ကျွန်တော်ဒီမှာ တောင်းထွန်း ENC တိုင်းရင်းသားလူမျိုးများကောင်စီအထွေထွေတွေ့ရင်မူဒေါက်တာလျံစခုံးနဲ့ထိုင်းနိုင်ငံအခြေစိုက် Network Media သတင်းအုပ်စုက Editor ဦးအောင်နိုင်တို့ကိုကျေးဇူးတင်ရှိကြောင်း RFA ကိုစားပြောကြားပါရစေခင်ဗျာ။တော်တာရှင်အပေါင်းကိုစိတ်နှပြချမ်းမွှေးလန်းတော်မူကြပါစေ။